အမေရိကန်ပြည်ထောင်စုလူဝီစီယနာပြည်နယ်ဘက်မှာအပူပိုင်းမုန်တိုင်းဘယ်ရီကြောင့်ဖြစ်ပေါ်လာတဲ့တိမ်ညူတိမ်မဲတွေဟာဒီနေ့ကုန်းတွင်းပိုင်းကိုရွေ့လျားလာနေတယ်လို့မိုးလေဝသပညာရှင်တွေကပြောပါတယ်။ဘယ်ရီမုန်တိုင်းကြောင့်လေထဲမုန်တိုင်းတိုက်ခတ်ပြီးမိုးကြီးနိုင်တယ်လို့အန္တရာယ်ရှိတဲ့မုန်တိုင်းတစ်ခုဖြစ်လာလိမ့်မယ်လို့အမျိုးသားဟာရီကိန်းစင်တာကသတိပေးထားပါပါ။အမြင့်ဆုံးလေတိုက်နှုန်းတနားရီကို100ကီလိုမီတာအထိရှိနိုင်ပြီးကန်ယူရန်ဘက်ကိုတနားရီ9ကီလိုမီတာနှုန်းနဲ့ဥတီရွေ့လျားနေပါတယ်။မက္ကဆီကိုပင်လယ်ကွေးကနေဘယ်ရီမုန်တိုင်းတစ်ဖြည်းဖြည်းဝင်ရောက်လာနေတာနဲ့အမျှလူဝီစီယနာပြည်နယ်နယူးအော်လင်းစ်မြို့ကမြို့ကန်တွေကတော့သူတို့ရဲ့နေအိမ်တွေကိုမုန်တိုင်းတံကနေခံနိုင်အောင်ပြင်ဆင်နေကြပြီးရေခါကြိုတင်စုဆောင်တာတွေလည်းလုပ်နေကြပါတယ်။မြို့ထောင်ဘက်ကကမ်းရိုးတန်းဒေသနှစ်ခုမှာနေထိုင်ကြသူတွေကိုတော့နေရာကနေမဖြစ်မနေရွှေ့ပြောင်းဖို့တာဝန်ရှိသူတွေကညွှန်ကြားထားပြီးနယူးအော်လင်းစ်မြို့တွင်ကဒေသခံတွေကိုတော့နေအိမ်တွေထဲကနေအပြင်မထွက်ကြဖို့တတိပေးထားပါတယ်။ဒီဒေသကိုလာကြတဲ့ခီးသွွားဧည့်သည်တွေလည်းတောက်ကြနေကြတဲ့နေရာကနေထွက်ခွာသွားခဲ့ကြပါပြီ။ဒီနေ့စနေနေ့မှာတော့အလေးခီးစင်တချို့ကိုလည်းဖျက်သိမ်းထားပါဗျ။ဘယ်ရီမုန်တိုင်းဟာဒီကုန်းတွင်းပိုင်းကိုဝင်ရောက်တဲ့အချိန်မှာအားကောင်းလာနေပြီးတော့ကဲယူတဲ့ဒေသကိုရိုက်ခတ်ချိန်မှာမုန်တိုင်းသတိပေးအဆင့်တက်အခြေအနေမှာရှိလိမ့်မယ်လို့အမျိုးသားဟာရီကိန်းစင်တာကခန့်မှန်းထားပါဗျ။ဒီမုန်တိုင်းဟာဒီနေ့ရာသီဝင်ရောက်တဲ့ပထမဆုံးအတ္တလန္တိတ်ဟာရီကိန်းမုန်တိုင်းပဲဖြစ်ပါရဲ့ရှင်။